ကမ္ဘာနိုင်ငံတွေကကိုဗစ် -19 ကာယရောဂါတားဆီးထိန်းချုပ်ရေးအာရုံစိုက်နေရတာကိုအခွင့်အကောင်းယူပြီးထိရောက်နိုင်ငံဟာတောင်တရုတ်ပြည်နယ်ထဲရေပိုင်းတဲ့ချက်တွေကိုတုံးအားပြီးလှုပ်ဆောင်နေတယ်လို့အမေရိကန်နိုင်ငံသားရင်းဝင်ကြီး Mike Pompeo ကပြောပါရယ်။ AB လ22ရက်နေ့ကပြုလုပ်တဲ့အမေရိကန်နဲ့အာဆီယံအဖွဲ့ဝင်နိုင်ငံသားရင်းဝင်ကြီးတွေရဲ့အထူးအစည်းအဝေးမှာဝင်ကြီး Mike Pompeo ကအခုလိုပြောလိုက်တာပါ။တောင်တရုတ်ပြည်နယ်ထဲတရုတ်ကပိုင်ဆိုင်တယ်လို့ကြေညာထားတဲ့နေပြည်တော်ကိုအာဆီယံအဖွဲ့ဝင်နိုင်ငံတွေဖြစ်တဲ့ Vietnam, Brunei, Malaysia, Philippines နဲ့အင်ဒိုနီးရှားနိုင်ငံတို့ကလည်းပိုင်ဆိုင်တယ်လို့ကြေညာထားတာပါ။အဲဒီဒေသအတွင်းရေတပ်သင်္ဘောတွေဆီလွတ်ထားတဲ့အမေရိကန်နိုင်ငံကလည်းတရုတ်ရဲ့ကြေညာချက်ကိုလက်သိခံခြင်းမရှိပါဘူး။ကာယောဂါကိုအာယုံဆိုင်နေရတာကိုအခွင့်ကောင်းယူပြီးမကြာသေးခင်ကာလအတွင်းတရုတ်နိုင်ငံကတောင်တရုတ်ပင်လယ်ထဲအငင်းပွားနေတဲ့ကျွန်းတွေမှာအုတ်ချုပ်ရေးနယ်မြေ District နာမည်တွေကိုတစ်ဖက်သက်ပေးခဲ့တယ်လို့ဗီယက်နမ်ငါးဖန်သင်္ဘောတစ်စင်းကိုလည်းနှိမ့်ယူခဲ့ပြီးပင်လယ်ကြောက်တန်းတစ်ခုပေါ်မှာတရုတ်သုတေသနစခန်းတွေတည်ဆောက်ခဲ့တယ်လို့ဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ထဲဂျီနန်နဲ့တဘာဝတောင်ရဲ့ဆူဆန်းရှာဖွေနေတဲ့ဒေသရင်းနိုင်ငံတွေကြောက်ရွံ့အောင်လဲတရုတ်နိုင်ငံကလက်နက်တပ်ဆင်ထားတဲ့သင်္ဘောတွေကိုချထားတယ်လို့သူကပြောပါတယ်။